သတင်းစာနယ်ဇင်းသမားတွေရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းကိုလွှတ်တော်မှာတင်သွင်းမှုအရေးကူညီပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်ကိုသတင်းမီဒီယာသမားတွေကနေပြည်တော်မှာသွားရောက်မြစ်တာရက်ခံတောင်းဆိုခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့လွှတ်တော်ရင်းတင်ပြတဲ့အခါမီဒီယာလွတ်လပ်ခွင့်ရဖို့အရေးကြိုးစားပေးပါမယ်ဆိုတဲ့ကတိစကားပြောခဲ့တယ်လို့စာနယ်ဇင်းကောင်စီတာဝန်ရှိသူတွေကပြောပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးမှာပါ။
ဟုတ်ကဲ့ပါရှင်အစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့တင်သွင်းထားပြီးသားမီဒီယာဥပဒေမူကြမ်းနဲ့အပြိုင်လွတ်တော်နှစ်ရက်စလုံးမှာတင်သွင်းအဆိုပြုဖို့ရှိတဲ့သတင်းစာနယ်ဇင်းသမားတွေရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလွတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်နဲ့စာနယ်ဇင်းသမားတွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မီဒီယာဥပဒေမူကြမ်းလွတ်တော်တွင်မှာတင်သွင်းအဆိုပြုတဲ့အခါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွတ်တော်တွင်မှာကူညီထောက်ခံဆွေးနွေးနိုင်မှုအရေးဒေါ်အောင်ဆန်းစုကြည်ကိုတင်ပြနိုင်ခဲ့ကြတယ်လို့သတင်းမီဒီယာကောင်စီယာယီရဲ့အတွင်းရေးမှူးကိုကျော်မင်းစွေက VOA ကိုပြောပါတယ်
ဟုတ်ဒီနေ့တွေ့တာကျွန်တော်တို့ဆွဲထားတဲ့သတင်းမီဒီယာတော်တော်တင်တဲ့ကိစ္စတွေပြန်ကြားရေးနဲ့ကျွန်တော်တို့ကြားမှာရှိတဲ့ဆက်ဆံရေးအခြေအနေတွေပြန်ကြားရေးနဲ့ကျွန်တော်တို့ကြားမှာရှိတဲ့ခရီးကဝတ်ထုတ်ဖောက်တဲ့ကိစ္စတွေတော်တော်ကနေပြီးတော့ကျွန်တော်တို့သဘောမတူဘဲနဲ့ပြန်ချက်ဖို့လုပ်ထားတဲ့အချက်တွေပဲပါသွားတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေကိုအတည်ပြုလိုက်တဲ့ကိစ္စတွေဒီလိုတော့အတည်ပြုလိုက်တဲ့မျိုးသားလွတ်တော်ကိုကျွန်တော်တော်ပြီးရှင်းပြရတဲ့ကိစ္စတွေနောက်ခါကျွန်တော်တို့ဆွဲထားတဲ့သတင်းမီဒီယာဥပဒေကိုကျွန်တော်လွတ်တော်တင်ဖို့ကိစ္စတွေလွတ်တော်ထဲမှာကျွန်တော်တို့ press conference ဆွဲထားတဲ့သတင်းမီဒီယာဥပဒေတင်တဲ့ခါမှာ MNL party ဝင်တွေဖြစ်တဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့အဲ့ဒါကိုကျွန်တော်ကိုယ်စီဖောက်ခံရှင်းလင်းဖို့ကျွန်တော်မျှတမ်းရခံတယ်တော်တော်ကြီးကတော့လူကြီးကြကြဘာလို့ပြပါမလဲညာလို့ပြပါမလဲလို့ဒီလိုဝန်ခံပြောတော့တာမျိုးကိုအချက်မှတ်ချက်ပြောတော့မျိုးမရှိပါဘူးရေဘူးရန်အချင်းတို့စူးစမ်းပြပါမယ်လို့ပြောပါတယ
်စာနယ်ဇင်းသမားတွေစုဖွဲ့ထားတဲ့မီဒီယာကောင်စီကရေးဆွဲတင်သွင်းမဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်တွေမှာတင်သွင်းအဆိုပြုနိုင်မှုအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်နှစ်ဦးကတော့တင်သွင်းမှုသဘောတူညီထားပြီးဖြစ်တယ်လို့လွှတ်တော်ရင်းအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းဒီမီဒီယာဥပဒေမူကြမ်းကိုဖတ်ချုပ်သိရှိနားလည်ပြီးတော့အလေးနက်ထားဆွေးနွေးပေးဖို့ကိုစာနယ်ဇင်းသမားတွေကတောင်းဆိုခဲ့ကြတာဖြစ်တယ်လို့ကိုကျော်မင်းစွေကပြောပါတယ်
။ဟုတ်ကဲ့ဟိုကျွန်တော်တို့ဒီနေ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကကျွန်တော်တို့ကမ်းလှမ်းထားပြီးသားပါ။လွှတ်တော်ကတော့ဒီလွှတ်တော်ကတော့အဲ့တော့အဲ့တော့ဘယ်သူရှိပါတော့ကျွန်တော်မထုတ်ပြောသေးပါဘူး။ဒေါ်ဆန်းစုကြည်နဲ့တွားတွေ့တယ်ဆိုတာသူတို့ကျွန်တော်စောစောပိုင်းအတိုင်းပဲအချင်းချင်းရှင်းပြဖို့လွှတ်တော်ထဲမှာရောက်တဲ့အခါမှာ NLD ပါတီဝင်အမှန်များကနေပြီးတော့ကျွန်တော်ဆွဲထားတဲ့ဥပဒေအရပြည်သူလူထုအားလုံးအတွက်ဆွဲထားတဲ့ဒေါ်ဆန်းစုကြည်စကားနဲ့ပြောရင်ပြည်သူလူထုအနိုင်ရရှိအောင်လုပ်ပေးဖို့ကြိုးစားပေးဖို့လုပ်ပေးဖို့ဆိုတာလေဝိုင်းကြိုးစားပေးဖို့ကူညီပေးဖို့သူ့ဘက်ကလည်းဝိုင်းမီတာကိုဆွေးနွေးပေးပါမယ်တက်နိုင်တော့သူ့ရဲ့ပါတီကိုယ်စားလှယ်ကိုယ်စားလှယ်ဒီကနေပြီးတော့သူ့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့ပါတီရဲ့စီမံစီကံနဲ့အညီသူတို့
ပြန်ကြားရေးဝန်ကြီးဌာနကနေဥဆောင်ရေးဆွဲခဲ့တဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှတင်ပြအဆိုပြုခဲ့ရမှာတော့ကန့်ကွက်သူမရှိတခဲနဲ့အတည်ပြုခဲ့ကြပြီးတော့အခုဆိုရင်အမျိုးသားလွှတ်တော်မှပါအတည်ပြုနိုင်မှုအဆိုတင်သွင်းကြတော့မှာဖြစ်ပါတယ်ဒီလိုမျိုးပြန်ကြားရေးဝန်ကြီးဌာနကနေရေးဆွဲတဲ့မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်လို့မီဒီယာလွတ်လပ်ခွင့်မရှိဘဲနဲ့သတင်းမီဒီယာသမားတွေအပေါ်မှာကန့်သက်ဖိနှိပ်မှုတွေချုပ်ကိုင်မှုတွေရှိနေတယ်ဆိုပြီးတော့သတင်းမီဒီယာသမားတွေဘက်ကလည်းပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ပြန်ကြားရေးဝန်ကြီးဌာနကရေးဆွဲထားတဲ့ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဥပဒေမူကြမ်းကိုမကြခင်အမျိုးသားလွှတ်တော်မှဆွေးနွေးဖို့ရှိတဲ့အတွက်ပြန်ပြီးတော့သုံးသပ်ပြင်ဆင်ပေးဖို့အပြင်စာနယ်ဇင်းကောင်စီမယာယီကတင်သွင်းထားတဲ့မီဒီယာဥပဒေကြမ်းကိုလွှတ်တော်တွင်မှတင်သွင်းဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဩဂတ်စ်လ12ရက်နေ့ကပြန်ကြားရေးဝန်ကြီးဌာနရဲ့ဖိတ်ခေါ်ချက်နဲ့တွေ့ဆုံခဲ့ကြတဲ့သတင်းမီဒီယာကောင်စီယာယီနဲ့ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေတွေ့ဆုံခဲ့ကြတဲ့အခါမှာလည်းပြေလည်မှုမရခဲ့ပဲသဘောထားကွဲလည်မှုတွေရှိနေစေဖြစ်တယ်လို့ကိုကျော်မင်းစွေကပြောပါတယ်
။အတိုင်းဝန်ကြီးဌာနရဲ့မူကသဘောထားအတိုင်းပဲသူကရှိပါတယ်။ကျွန်တော်တို့ကလည်းမူကသဘောထားအတိုင်းပဲရှိပါတယ်။ရှေ့လျှောက်ကြရင်တော့ကျွန်တော်တို့ကသဘောထားကွဲလည်မှုရှိခဲ့ပြီးရှိတော့နော်သဘောထားကွဲလည်တာတွေအားလုံးဒီမိုကရေစီနဲ့စစ်သက်ညီနိုင်ရှေ့လျှောက်ဆိုတဲ့ကိစ္စကိုကျွန်တော်ပြောပါတယ်။ channel ဟာတော့သူ့မူတိုင်းပဲပါတယ်။သူကသူ့နှကိုရှိနေတဲ့မူတိုင်းပါပဲ။သူကတော့ကျွန်တော်တို့ကလည်းကျွန်တော်တို့မူတိုင်းပါပဲ။
ဒါကြောင့်သတင်းမီဒီယာသမားတွေအနေနဲ့ကိုယ်တိုင်ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုလွှတ်တော်တွင်းမှာတင်ပြနိုင်မှုစ조사ကြတဲ့အခါမှာဒီသတင်းမီဒီယာဥပဒေမူကြမ်းကိုပြန်ကြားရေးဒုဝန်ကြီးဦးရဲ့ထွက်ကလွှတ်တော်ကိုပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကိုစားပြုပြီးတော့တင်ပြမပေးနိုင်ဘူးလို့ပြောဆိုလိုက်တဲ့အတွက်အခုသတင်းမီဒီယာသမားတွေအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်လွှတ်တော်အမတ်တွေကနေတဆင့်ဒီသတင်းမီဒီယာမူကြမ်းကိုလွှတ်တော်တွင်းမှာတင်သွင်းနိုင်မှုအရေးကြိုးပမ်းနေကြတာလည်းဖြစ်ပါရဲ့ရှင်